ဇန်နဝါရီလ2ရက်ကြာသပတေးနေ့ကထုတ်ပြန်ခဲ့တဲ့သမ္မတရဲ့ပြစ်ဒဏ်လွတ်ငြိမ်권အမိန့်အရဒီကနေ့ထောင်နဲ့ချီပြီးတော့လွတ်မြောက်လာသူတွေထဲမှာနိုင်ငံရေးအကျဉ်းသားက3ဦးပဲပါဝင်ခဲ့ပါတယ်66နှစ်မြောက်လွတ်လပ်ရေးနေ့ကိုဂုဏ်ပြုတဲ့အနေနဲ့ပြစ်ဒဏ်တွေကိုလွတ်ငြိမ်권ပေးလိုက်တာဖြစ်ပေမဲ့မျှော်လင့်ထားသလောက်နိုင်ငံရေးအကျဉ်းသားတွေလွတ်မလာကြသေးပါဘူးအသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်မှအေးမာကသတင်းပေးပို့ထားပါတယ်ရှင
်လက်ရှိအချိန်မှာတည်တံချမှတ်ခံရသူတွေကိုထောင်နှံတသက်နှိအကန့်အသတ်မရှိသူပြောင်းလဲကြခံစီဖို့နှိအကန့်အသတ်မရှိနဲ့ထောင်နှံတသက်ကြခံနေရတဲ့အကျဉ်းသားတွေနဲ့ထောင်တန်140ထက်ကြခံနေရသူတွေကိုထောင်တန်140ပြောင်းလဲကြခံဖို့အဲ့ဒီထဲမှာတည်တံကနေထောင်နှံတသက်နဲ့နှိအကန့်အသတ်မရှိ short box ကြခံနေရသူတွေကတော့အကျုံးမဝင်ပါဘူးတခါထောင်တန်40နှစ်တဲ့အောက်ကြခံနေရတဲ့အကျဉ်းသားတွေကိုတော့ကြခံနေရတဲ့ထောင်တန်ရဲ့၄ပုံတစ်ပုံအား short box ကြခံစီဖို့ဆိုတဲ့နိုင်ငံတော်သမ္မတရုပ်ရဲ့အမိန့်အမှတ်ကြည့်မြင့်ဆောင်2014ကိုဇန်နဝါရီလ2ရက်နေ့မှာထုတ်ပြန်ခဲ့တာပါ။အဲ့ဒီအမိန့်အရပြန်လွတ်လာသူတွေထဲမှာနိုင်ငံရေးအကျဉ်းသားအဖြစ်သတ်မှတ်ထားသူ3ဦးပဲပါဝင်တယ်ဆိုပြီးနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကကိုသက်ဦးက VOA ကိုပြောပါတယ
်။3ယောက်ကလည်းဝင်3ပုံဦးပါတယ်တီဗီက၁ရက်ထောင်ကနေသူကလွတ်တယ်။နောက်ပြီးတော့မိတိလာထောင်ကနေဦးဖို့နောက်1ယောက်ကတူးကြပေါ်ပြန်တယ်။အဲ့ဒါကသူကတောင်ကုန်ထောင်ကကရင်နဲ့ဖက်သက်တယ်သူက။လက်ရှိကျွန်တော်တို့သိထားတာကအဲ့နိုင်ငံရေးအနေနဲ့ဆိုအဲ့၃ယောက်ပဲပါအမှန်တော့သူတို့ကဒီစရင်တင်တဲ့ဥစ္စာတင်လာတာပဲဒါပေမဲ့သူတို့ကနေဖို့တဖို့ရှော့လိုက်တဲ့အတွက်သူတို့နေသားတွေနဲ့နှစ်ွက်တိဖြစ်သွားတဲ့အတွက်လွတ်တာတန်းကိုဦးက65ခုတင်ကကြာနှစ်30သူကနှစ်30ကြာတယ်သူကတော့မြေတန်းက20ကြာတယ်ဟိုနေ2000ခုတင်ကကြာကောင်ထဲမှာနေသား13ခုရှိသွားပြီနေဖို့တဖို့ခံစားခွင့်ဆိုတော့ရော့သွားပြီဒီတိုင်းသက်လွတ်ပြေးလိုက်တာတော့မဟုတ
်ဘူးမန္တလေးဥပိုလ်ထောင်မှာပြစ်ဒဏ်ကြခံနေရသူ800ကျော်ပြန်လွတ်လာတဲ့အထက်မှာတော့နိုင်ငံရေးအကျဉ်းသားများပါဝင်ခြင်းမရှိဘူးဆိုပြီးနိုင်ငံရေးတက်ကြွလှုပ်ရှားသူကိုညီညီကျော်ကပြောပါတယ
်863ခုပါအဲအဲ့ထဲမှာဟိုနိုင်ငံသားလို့ခေါ်တဲ့တရုတ်ရှား42ခုမှ5ခုပါပါတယ်အမျိုးသမီး100ပါပါတယ်အားလုံး863ခုမှပြည်သူအကျဉ်းသားလို့ခေါ်တဲ့ဒီနိုင်ငံရေးအကျဉ်းသားလို့အမျိုးတော်တယောက်မှမပါခဲ့ပါဘူးအဲဒီမှာတော့မန္တလေးမှာတော့လည်းလေ့ရှင်းရှားတာကဘုံဘူးဝင်းလိုက်ကျော်အမှုဆွဲတဲ့ကသူ့မောင်လေးတယောက်ပေါ့နော်အဲသူကတော့နိုင်ငံရေးကျင်းသားခြင်းထဲမှာပါပါလေသူကိုပဲပြောကြတာပေါ့လောကပါမလားဟုတ်အရင်နိုင်ငံရေးကျင်းသားလို့သတ်မှတ်ပြီးတော့အခုနောက်ပိုင်းမှာတော့ပြုတ်ကျနေခဲ့တဲ့တောက်ဆယ်ရေးခင်းမှာပြန်နေခဲ့တဲ့ပြစ်ဒဏ်ကလူတော်ရှိပါတယ်15တို့လူတို့ကတော့လွတ်ပြီးသားပေါ့နော်ဒါပေမဲ့2003ကဖြစ်ခဲ့တဲ့အထဲကဖန်စီကဒီလူ30တဲ့ကတချို့အဲ့ဒီဖွဲ့တွေကတော့နိုင်ငံရေးကျင်းသားလို့ရခင်ကသတ်မှတ်ပြီးမဲ့အခုတော့သတ်မှတ်ထားခြင်းမရှိဘူးသူတို့လည်းပြန်ပါတယ်ဟိုထောက်တဲ့လူရမရှိပြောင်းထားတဲ့လူတွေကိုဆက်ပြီးတော့ဒီ140ကြီးပြောင်းပေးတာမပါပဲနဲ့သူတို့ပြန်နေခဲ့တယ်လူကြီးကချွင့်ချက်ရှိတဲ့လူငယ်ဆိုတာမျိုးဖြစ်နေတာပေါ့ဗျာ
ရာဇဝတ်ကျောင်းဆိုင်ရာပြစ်မှုတွေနဲ့အကျဉ်းချနေသူတွေတဲကတောက်ကြနေညနေပိုင်းတိစည်းရင်းရလူဦးရေ9000ကျော်လောက်ပြန်လွတ်ပေးခဲ့တဲ့အထက်မှာမူရစေဝါမှုနဲ့ထောင်နဲ့နှစ်ရှည်ချမှတ်ခံရသူမောင်ဝိတ်လည်းပြန်လည်လွတ်မြောက်လာတဲ့အထက်မှာပါဝင်ပါတယ်နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကကိုသက်ဦးပြောပြတာက
မောင်ဝိတ်ကသူကကြားတဲ့ဥစ္စာက3,500လားဒါပဲကြားတာကြားတော့သူကထောင်နဲ့ရောက်တာအမှန်ပြောရင်နောက်ကြားတယ်ပေါ့နောက်ကြားတယ်ဒါပေမဲ့ဘလို့ပုံစံနဲ့လွတ်သွားတယ်ဆိုတဲ့ဥစ္စာတော့တီးချက်ကမသိသေးဘူးလို့အဲတော့သူကကြားထဲမှာအယူခံတင်လာရရှိသေးတာဥပမာအယူခံတင်တဲ့ရှိမှရော့သွားတယ်ရော့သွားပြီးတော့သူ့နေသားနဲ့အခု၄ပုံ၃ပုံနဲ့အကျုံးဝင်လို့လွတ်တာလားဒါမှမဟုတ်ပဲဒီထဲမှာလုံးတော့ရောပြီးရောထည့်ပြီးလိုက်တာလားဒါလည်းအဲ့ဒီအတွက်ဒါကိုတီးချက်ကမသိသေးဘူးဒီကကောင်းသေးသေးရာအခုလက်ရှိစေးရဒီ9000လောက်တော့ရှိနေ
သမရဦးသိန်းစိန်လက်ထက်မှာလူငယ်သက်သာခွင့်လူငယ်ချမ်းသာခွင့်ဖြစ်တဲ့လူငယ်ခွင့်စတဲ့အမိန့်ကောင်းစဉ်အမျိုးမျိုးနဲ့အကျဉ်းသားတွေကိုပြန်လွှတ်ပေးခဲ့တာဟာအခုဆိုရင်16ကြိမ်ရှိသွားပါပြီ။အဲ့ဒီ16ကြိမ်အတွင်းရာဇဝတ်ပြစ်မှုတွေနဲ့အကျဉ်းကျသူတောင်းနဲ့ချီပြီးပြန်လွှတ်ခဲ့ပြီဖြစ်သလိုနိုင်ငံရေးအကျဉ်းသားတွေကတော့တထောင်ကျော်လွတ်မြောက်ခဲ့ပါပြီ။ဒီဇင်ဘာလ30ရက်နေ့မှာထုတ်ပြန်ခဲ့တဲ့ဖြစ်တဲ့လူငယ်ခွင့်အမိန့်နဲ့ဇန်နဝါရီလ2ရက်နေ့မှာထုတ်ပြန်ခဲ့တဲ့ဖြစ်တဲ့လူငယ်ခွင့်အမိန့်တွေအရလွတ်လာတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်ဟာ10ဦးလောက်ပဲရှိသေးတာမို့2014ခုနှစ်ထဲမှာရောက်နေပေမဲ့လည်းကျင်းထောင်နေတဲ့မှာနိုင်ငံရေးအကျဉ်းသားတွေကတော့ရှိနေသေးပါပဲ။ဒါပေမဲ့လည်းဇန်နဝါရီလ4ရက်နေ့စနေနေ့မှာကြာရောက်မဲ့66နှစ်မြောက်လွတ်လပ်ရေးနေ့မှာတော့ပြန်လွတ်လာလိမ့်မလားဆိုပြီးနိုင်ငံရေးအကျဉ်းသားရေးလှုပ်ရှားဆောင်ရွက်နေသူတွေကတော့မျှော်လင့်နေကြဆဲရှိပါရဲ့ရှင်။